ရှေးရွှေ Orthodox Christian တွေရဲ့ Christmas အချိန်အခါတင်ရမှာယူကရိန်းမှာတိုက်နေတဲ့စစ်ပွဲကို36နာရီကြာအပြစ်ရက်ဆဲဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကကြက်တဲ့ပြင်းနေမှာအမိန့်ထုတ်ပြန်လိုက်ပါတယ်။ရုရှားသမ္မတရဲ့ပြည့်အမိန့်နဲ့ပတ်သက်ပြီးတော့သတင်းတောက်တွေမေးတဲ့အခါမှာတော့ American သမ္မတ Joe Biden က
Found it interesting. He was ready to bomb hospitals and nurseries.
ရုရှားသမ္မတပြောကြားချက်အတိုင်းတုံ့ပြန်မှုဆန္ဒမရှိပေမဲ့ Christmas နေ့နဲ့နှစ်သစ်ကူးနေ့ပါမရှောင်းခရီးရန်ဖျားကြောင်းတွေစေုံတွေနေကလေးတွေဌာနတွေဘုံခွဲတက်ခဲ့နေသူကအခုလို့ပြောတာကတော့စိတ်ဝင်စားစရာဖြစ်ပြီးတော့သူဟာအသက်ရှင်မောလို့အောက်ဆီဂျင်ရှာတဲ့သဘောလို့ထင်ပါတယ်လို့ပြောပါတယ်။ရုရှားသမ္မတကတောက်ကြနေ့နဲ့12နာရီကစပြီးတရက်ခွဲတိတိရုရှားတိုက်တွေယူကရိန်းကိုမတိုက်ဖို့အမိန့်ထုတ်ပါတယ်။ရုရှားနဲ့ယူကရိန်းမှာနေထိုင်သူပါဝင်ရှီယိုဆဲအော်သိုဒက်စ်ခရီးရန်ဘာသာဝင်အများပြားဟာ January 6ရက်9ရက်မှာခရစ်မတ်ပွဲကျင်းပလေရှိပါတယ်။ရုရှားသမ္မတရဲ့ယူကရိန်းကျူးကျော်စစ်ထောက်ခံတဲ့မော်စကိုရုရှားအော်သိုဒက်စ်ခရီးရန်ဖျားကြောင်းအကြီးအကဲကတော့ယူကရိန်းမှာတိုက်နေတဲ့သူတွေခရစ်မတ်အပြစ်ရက်ဖို့ကြာတဲ့ပြင်းနေမှာပဲပန်ကြားပါတယ်။ရုရှားရဲ့ယူကရိန်းကျူးကျော်စစ်အတွက်ညှိနှိုင်းဆွေးနွေးဖို့တစ်ဖက်သက်အပြစ်ရက်ပေးတယ်နဲ့လို့ရုရှားသမ္မတပူတင်ကိုကြာတဲ့ပြင်းနေမှာပဲတူရကီသမ္မတရက်ဆစ်တိုင်ယက်အာဒိုဘန်ကပြောကြားခဲ့တာပါ။